နာရှင်စနစ်အောင်မှာနေပေါင်းများစွာနေလာခဲ့ရသည်စစ်ပွားရေးနိုင်ငံရေးစတဲ့အထက်ထက်မှာချွတ်ချုံကျနေတဲ့တိုင်းပြည်တစ်ခုကိုအချိန်တို့အတွင်းမှာစစ်ပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့အမတန်ခဲယဉ်တဲ့ကိစ္စပါဒီကြားထဲကအစိုးရလုပ်ပြီးမှလုပ်ငန်းစဉ်တိုင်းမှာအဟန့်အတားတွေကလည်းများစွာရှိနေတာပါဒါကြောင့်လေတိုင်းပြည်တဲကိုနိုင်ငံတကာကတည်းရဲ့ရင်းနှီးမြှုပ်နှံမှုတွေလာကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးကစင်ကာပူမှာနောက်ဆုံးကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဖိတ်ခေါ်ခဲ့တာပါနိုင်ငံတော်အကြီးအကဲတွေကအဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေလာလုပ်ကြဖို့ဖိတ်ခေါ်တာဟာတချို့လူတွေအတွက်အထူးအဆန်းဖြစ်နေပေမဲ့ဒါဟာနိုင်ငံတကာခေါင်းဆောင်တွေလည်းလှုပ်လှိမ့်လှုပ်ထားရှိတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့စီးပွားရေးမူဝါဒတွေကိုလေ့လာတုံ့တက်နေတဲ့ဒေါက်တာတမောင်တန်းကပြောပါတယ
်နိုင်ငံတိုင်းကသူ့နိုင်ငံမှာရင်းနှီးမြှုပ်နှံအောင်လုတ်ကြတဲ့အချိန်မှာခုနခေါင်းဆောင်ကြီးကလုတ်ကြတယ်အဖွဲ့စည်းလိုက်ကိုလုတ်ကြတယ်ဥပမာစင်ကာပူဆိုလို့ရှိရင်ကဘာလဲပြီးတော့သူစပြီးကျူးသားတော့ဟာဆိုလို့ရှိရင်ကဘာလဲပြီးတော့ပိတ်ထားတဲ့အခွင့်ရှိတယ်နော်သူတို့ပြောနေကြတယ်အကုန်လုံးဖွင့်ပြပါလိမ့်ရှိတယ်ဒီလောက်ကြီးလုတ်တယ်အဲ့ဒီလိုလုတ်ကြိုင်ခဲ့ပုံနဲ့ပြောလို့ရှိရင်မြန်မာနိုင်ငံအဲ့ဒီလောက်ကြီးမလုတ်ဘူးလို့ပြောလို့ရတယ်နော်တခြားနိုင်ငံတွေကလုတ်ခဲ့တာလည်းရှိတယ်ဥပမာအဖြစ်ပြန်လည်နိုင်ငံဆိုလို့ရှိရင်ဒီပါတယ်မကဘူးဒီရင်းရင်းနှီးနှုံမှုတွေပါစီဝိုင်းရှင်ကုန်တက်လာအောင်ဖွင့်ကြရမယ်ဖွင့်ကြရတဲ့အခါမှာရှယ်လိုက်ပေါ့နော်သူတို့ကတော့ပြည်နေလိုက်ပေါ့နော် province ဆိုတော့ပေါ့ဆိုတော့63ခုရှိတယ်63ခုကဒီမှာအကြိမ်ဆိုင်စီဝိုင်းဖွင့်နေအညီငယ်ဆိုပြီးသတ်မှတ်ပြီးတော့တောင်းကြိုင်ဆိုင်နေအရာရှိတွေရဲ့ယာစုတိုးတာကိုအဲ့ဒါနဲ့ချိတ်ဆက်တယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကနိုင်ငံတကာညီလာခံတွေမှာအဲ့လိုဖိတ်ကြားခဲ့ပြီးတဲ့နောက်ရောက်လာလက်တန်တော့နိုင်ငံတကာကယင်းနှိမ့်နှံလူသူတွေလောက်ကံရလွယ်ကူအောင်ယင်းနှိမ့်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအသစ်ကိုဖွဲ့စည်းခဲ့ပြန်ပါတယ်ဒီဝန်ကြီးဌာနအသစ်ရဲ့ရည်ရွယ်ချက်ကဘာတွေဖြစ်မလဲဆိုတာနဲ့အစချပြီးနိုင်ငံခြားယင်းနှိမ့်နှံမှုတစ်ခုတည်းကိုပဲမကြည့်ကြဘူးဒေါက်တာတင်မောင်တန်းကပြောပါတယ
်ဒီကအဖြစ်တော့ယင်းနှိမ့်နှံတဲ့လာတဲ့ဟာကိုပို့ပြီးတော့စူးစိုက်စိုက်နေလောက်တိုင်းအောင်လို့ဆိုတော့ဒီကဲရှိတယ်ဒီလိုမျိုးနာမှုတွေကြားတဲ့ခါမှာစီရင်းရှိတယ်ဒီသားရှိတယ်နော်စီပွားရေးကဆုံးလိုက်ပြီးကိုကြည့်ရတဲ့အတွက်ကြောင့်စီရင်းရှိနေတဲ့မျိုးလည်းကြည့်လို့လေစီပွားရေးနည်းမျိုးနာမှုတွေဆိုတဲ့နဲ့ရက်နေလို့တော့မဖြစ်ဘူးအဲ့ဒီခါမှာအခုဆွဲလိုက်အခုနောက်ဆုံးဆွဲလိုက်တဲ့ဒီဌာနရဲ့ပြည်ထောင်စုရုံးဝန်ကြီးရာဆက်ဆက်ကောင်းရနိုင်ဖို့လိုအပ်တဲ့ချက်တွေရှိလာနိုင်တယ်ဟုတ်နော်ဒါကိုအောက်ပတ်နေတဲ့ဆောင်ရွက်ချက်တော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်အမှားအချင်းခုနပြောတဲ့ကျေးလိုက်ကြတဲ့ဟာမျိုးကိုဒီမှာနိုင်ငံမှာလည်းစီပွားရေးသမားတွေလုပ်တာတိုင်းတော့ဖြစ်အောင်မပြည်သေးမှဘယ်လိုဖွင့်လဲဆိုတဲ့စဉ်းစားချက်မျိုးမပြည်ပါနဲ့ပတ်သက်တဲ့ယူနီယံနဲ့မျိုးဆိုပြည်ပါယူနီယံနဲ့မျိုးဘယ်လိုဖွင့်လဲဆိုတဲ့စဉ်းစားချက်မျိုးပေါ့ကျွန်တော်ဒီလောက်ဆိုဝန်ထမ်းတွေကလည်းများသောအားဖြင့်သူတို့ဘောက်လို့ကြီးကြီးနေတာပေါ့နော်လက်ရှိရှိနေတဲ့ဝင်ငွေမလောက်တဲ့အတွက်ကြောင့်မလို့သူတို့ဒီဘေးပေါက်ရှာနေရတဲ့ဟာလေးတွေကိုလည်းသူတို့ဒီဆက်ပြီးရှာနေတာပေါ့ဒါကတဘာဝလည်းကြားတယ်အဲ့တော့တစ်ခါမှကြတော့လေသူတို့ကတိုက်ပြီးတော့မလောက်ပေးနေတာမို့လောက်ပေးနေတယ်တော့ပြည်ကျင်တဲ့ကိစ္စရှိတယ်။အဲ့ဒါလေးကိုကျွန်တော်တို့ကမယူနိုင်နဲ့လေ။ဒီဖြစ်စဉ်ဒီတစ်ခုလုံးကိုကြောက်မှုကြိုးစားတဲ့အခါကျတော့แน่นแน่လေးစီခေါ်ချက်တွေရှိမယ်။အခုကမြင့်ကြီးမားလာနိုင်တယ
်။နိုင်ငံကောင်းဆောင်တွေကယင်းနှမြုံနှံမှုတွေလာလုပ်ကြဖို့ဘလောက်ပဲဖိတ်ခေါ်နေစေအောင်တော့ဒီတပ်ကလာရောက်ယင်းနှမြုံနှံလို့သူတွေဟာဖိတ်ခေါ်တိုင်းစီးပွားအခွင့်အလမ်းရှိတိုင်းလာကြတာတော့မဟုတ်ပါဘူး။သူတို့ယင်းနှမြုံနှံမဲ့အတိုင်းပြည်အတွင်းကနိုင်ငံရေးနဲ့တခြားအခြေအနေအရာရာကိုခြုံငုံတုံးတက်ပြီးမှလာလေ့ရှိကြတယ်ဆိုတဲ့အချက်ကိုလည်းဒေါက်တာတင်မောင်တန်းကထောက်ပြပါတယ
်ဒီမျိုးကမျိုးလာတာမလာတာဆိုတာကဒီလိုမှာပြောတဲ့တင်ကပြီးလို့ပြောတဲ့ဒီဘက်မှာလိုရင်းကြလို့ခေါ်တဲ့အရေးကိစ္စနဲ့ပတ်သက်နေတယ်။အာဒါပေမဲ့အဲ့ဒါကအဓိကလားယင်းမျိုးကမျိုးနဲ့ပြောရင်အဲ့ဒါကအဓိကလားဆိုရင်တော့အဲတချို့ကိစ္စတွေမှာအဓိကကျတယ်။ဥပမာတူရီစင်ကနောက်နိုင်ငံလာတဲ့ပြည်ပလုပ်ငန်းမှာတော့အဓိကတော်တော်လေးကျပြီလို့ယင်းမျိုးကမျိုးနဲ့ပတ်သက်လာတဲ့ခါကျတော့ဒီတွင်းကယင်းမျိုးနဲ့နိုင်တဲ့လောက်တာခိုင်တာပေါင်းဝင်ခြင်းပေါ့အဲ့ဒီကောင်ကြီးကမထူထောင်နိုင်နေတာကအဓိကကျတယ်လို့ထင်တယ်။နော်အဲ့ဒီလိုထူထောင်တဲ့နေရာမှာလည်းတတ်မှတ်မှတ်ရှင်းချက်နိုင်ဖို့လိုလိမ့်မယ်လို့ထင်တယ်။ဥပမာအားဖြင့်ဒီဝိုင်းရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုထုတ်ပေးတဲ့ကုညီတဲ့ဟာကတတ်ဆွဲထုတ်ပြလိုက်တာကောင်းတယ်လို့ထင်တယ်။အခုဆိုလို့ရှိရင်နိုင်ငံစီးပွားဆက်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဌာနကိုတတ်ဒီဌာနရဲ့လို့တတ်တယ်လို့ဆွဲထားတယ်ဆိုတော့အဲ့ဒီလိုအောက်မှာများတတ်ထားလိုက်ပြီးတော့လုပ်ရကောင်းမလားဆိုတဲ့ဆက်ပါလို့ရှိရင်ရနိုင်တယ်လို့ဖြစ်တ
ယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်လို့သူတွေအနေနဲ့ပြည်ရင်းရောပြည်ပကလူတွေအတွက်ပါကြုံတွေ့နေရတဲ့ကျိုးနေစနစ်တွေရှိနေပြီးအဲ့ဒီလိုခက်ခဲမှုတွေရှိနေတာကိုကမ္ဘာ့ဘဏ် IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့စတဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကလည်းလေ့လာတွေ့ရှိထားပြီးဖြစ်တယ်လို့ဆိုပါတယ
်ဥပမာဖြစ်ဆိုတော့ရက်စနစ်တွေလျှောက်တာကဒီရင်းစီပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်ဒီပါစီပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်ယင်းမြို့နယ်မှာအစ်စ်ကလျှောက်တာရှိတယ်စ ှိတယ်အားလျှောက်တာရှိတယ်အိမ်လုံးကြီးတွေနေလဲလျှောက်တာရှိတယ်အဲ့ဒါတွေကိုဖွဲ့ထုတ်လိုက်ပြီးတော့နော်အများဆုံးပြင်နိုင်တဲ့ဟာကိုလုပ်ပါဖြစ်တယ်အဲ့တော့အဲ့ဒီလိုကမ္ဘာပံရဲ့လုပ်တာပိုင်းတဲ့ပုံဝင်ကိုစဉ်းစားတဲ့အခါမှာလည်းအဓိကကြားတဲ့အချက်ကြီးတစ်ချက်ကိုမစဉ်းစားမိရပါလေအဲ့ဒါပါလဲဆိုလို့ရှိရင်ကမ္ဘာပံကပန်းကတိုင်းတာတဲ့အခါမှာစီးပွားရေးလုပ်ငန်းတစ်ခုကဲ့သို့ရှောက်ထားလိုက်တာပဲဥပမာအချင်းဒီညမှာဂူတော်တလုံးဆောက်တဲ့ပြင်ဂူတော်တလုံးဆောက်တဲ့ပါမစ်ကိုဒီတိုင်းပြင်လိုက်တာပဲပြင်ရထားတဲ့အချက်တွေနဲ့ယူလာမဟုတ်ဘူးအင်တာဗျူးတွေကနေယူလာမဟုတ်ဘူးဘယ်တော့ကြာလဲဆိုပြစ်ထားလိုက်တာပတ်သက်ပြေးတာလက်ပြေးတာမရှိဘူးနော်အဲ့ဒီအခါမှာကြာရင်ကြာသလောက်တိုင်းသူကဒီဥစ္စာကိုပြည့်ချက်သွားတာအဲ့ဒီစီးပွားရေးလုပ်ငန်းအတွက်တက်စီဒီတာလျှောက်တယ်ဆိုရင်မီတာလျှောက်တယ်အဲ့ဒါလျှောက်တာလို့ကဘယ်သူကကမ္ဘာပါဆိုကမ္ဘာပါရဲ့အတူယူလုပ်နေတယ်ဆိုတာဘယ်သူမှမသိနိုင်ဘူးအဲ့တော့ပမာလုပ်ငန်းကြီးတယောက်အနေနဲ့လျှောက်တယ်လို့ပဲလျှောက်လိုက်တဲ့အတွက်ကြောင့်မလို့ကဘာတော့ငါပြောနေတဲ့ကိစ္စတွေကနားလည်မှုလွဲနေတာမဟုတ်ဘဲနဲ့အကျဲပကတိအတိုင်းပတ်စံမပေးဘဲနဲ့မလိုက်ခဲနဲ့ကျုပ်တွေ့ရတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံဆိုတာအတိမမပြုတ်နိုင်သေးဘူး။တော့အခုပြောနေတာကအရာရှိတွေကပြောနေတာကဘာပိုင်ကတကယ်လုပ်တဲ့လူတွေကိုမမေးဘဲနဲ့တခြားလူတွေကိုမေးသွားတဲ့ကြောင့်တရင်ချက်လက်တွေမှားနေတယ်ဆိုတဲ့အယူအဆနဲ့အမြင်ပေါ်မှာအခြေခံပြီးအလုပ်လုပ်နေတာကတကယ်လက်တွေ့တိုက်တာမှုနဲ့နှိစက်တဲ့အာကိုမရောက်နိုင်ဘူးလို့အဲ့ဒီအဲ့ဒါလေးကိုယူဆိုင်ပြီးလုပ်ဖို့လိုတယ်အဲ့ဒီအတွက်ဘလို့ဒီနေ့စီမံခန့်ခွဲမယ်ဆိုတော့စီမံခန့်ခွဲမှုဂျုံလိုက်ကိုစဉ်းစားဖို့လိုတယ
်ရှင်းတင်းဘက်မှာတော့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအစိုးရကပြည်တွင်းမှာဆောင်ရွက်နေတဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုအပါအဝင်တခြားစီမံကိန်းတွေကိုအပိုင်းနဲ့အချင်းနဲ့တင်ပြပေးသွားပါမယ်ခင်ဗျာ